တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဇူလိုင်လ14ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြရမှာကတော်တာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများစီစဉ်တဲ့အတူပြည်တွင်းသုံးသက်ချက်အစီအစဉ်တွေဖြစ်ပါတယ်ဒီနောက်မှာတော
့မိတ်ဆွေတယောက်ကရွေးကောက်ပွဲတွေမှာပြည်သူလူထုကရွေးကောက်တဲ့ဆိုတာအမှန်ရနိုင်ပါမလားပြည်သူအများစုဟာစမတက်ပေမတက်ပြည်မတက
်ဆရာမောင်စွမ်းကြီးပြောပြမယ်တက်ကြီးစကားအစီအစဉ်မှာနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုရင်ဆုံးတော့တော်ဒရှင်တွေရဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်ဖြစ်ပါတယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာပါရှင
်မင်္ဂလာပါရှင်ဗီအိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးရအောင်မယ်နော်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးဗီအိုအစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ရေးလာကြတဲ့တော်ရရှင်ရဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ချစ်ရှားဆိုတဲ့တော်ရရှင်ကသိကျင်လို့ပါတယ်။ဒါကြောင့်မလို့ဗီအိုကိုနားဆင်ဖြစ်ပါတယ်။သတင်းတွေကကောင်းပါတယ်။များများအောင်မြင်ပါစေဆိုပြီးတော့ပြောထားပါတယ်ရှင်။ဂျင်နဒါဆိုတဲ့တော်ရရှင်ကလည်း view သတင်းတွေကိုအလွယ်တကူရယူနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဆက်ပြီးတော့တိုးတက်အောင်မြင်ပါစေဆုပြီးတော့တောင်းစုပြုထားပါတယ်ကျမတို့စီကနေအခုလို view အစီအစဉ်ထုတ်လွှင့်ပေးနေတာတွေကိုတော်ရရှင်အနေနဲ့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်လည်းရင်ဖွင့်စာတွေရေးသားခြင်းကြတဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့ view ကိုလိပ်စာတစ်ကတစ်ဆင့်ဆက်သွယ်ပါလို့ပြောခြင်းပါတယ်ကျမတို့ရဲ့လိပ်စာတစ်ကိုပြောပြပါမယ်နော် view American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုရင်ရောက်ပါပြီเนาะတော်ရရှင်ရဲ့ကိုပိုင်မြင်တွေကိုထုတ်ဖော်လာတဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုအနောက်တိုင်းတိလေးတစ်ပုတ်နဲ့အရင်ဖြောပြေးပေးခြင်းပါတယ်ဘောလုံးပိဋကတ်များတဲ့မြန်မာနိုင်ငံမှာအခုတလောအားလုံးရဲ့အစိတ်ဝင်စားစရာဖြစ်နေတဲ့ World Cup ကမ္ဘာဖလားဘောလုံးပွဲကြီးဒီတစ်ပတ်ဆိုရင်ပြီးဆုံးပါပြီဒါနဲ့တော်ရရှင်တယောက်ကမ္ဘာဖလားဘောလုံးပွဲတခြင်းကိုတောင်းဆိုထားလို့ဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်ဒီတော်ရရှင်ကမြန်မာနိုင်ငံနဲ့နိုင်ငံတကာကဘောလုံးချစ်သူဝါသနာရှင်တွေအတွက် World Cup တခြင်းဖြစ်တဲ့ We Are One Ole Ola ဆိုတဲ့တခြင်းထုတ်လွှင့်ပေးပါတယ်။ AR Time ဒေတာကြီးကစိတ်စိတ်ခေါ်ဝေလင်းကတောင်းဆိုပေးတာဖြစ်ပါတယ်။ VOE ကဝန်ထမ်းတွေအားလုံးလည်းထာဝရအောင်မြင်ပျော်ရှင်ကြပါစေလို့သူကဆုမွန်တောင်းပေးသွားပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဒီတော့ဒီတစ်ပတ်အနောက်တိုင်းတေးလေးတစ်ပုတ်ထုတ်လွှင့်ပေးနေကြနေရမှာ။ဒီ AR Time ဒေတာကြီးကစိတ်စိတ်ခေါ်ဝေလင်းတောင်းဆိုထားတဲ့We are one Ole Ola ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေရှင်။ Facebook နဲ့ Channel ကိုလည်းတက်ဆက်ပါလို့ပြန်ပါတယ် World Cup အတွက်တချင်ဖြစ်တဲ့ We Are One Ole Ola ဆိုတဲ့တချင်ကို Jennifer Lopez နဲ့ပေးပူးတည်ဆူထားတာနားဆင်ကြရတာပါ။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတချင်လေးတစ်ပုဒ်နဲ့လည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ3ရဲ့ကိုပိုင်းအမြင်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်ရှင်။ကျမတို့ပြီးခဲ့တဲ့သတင်းပတ်ကောင်ဒီသတင်းပတ်မှာရောစနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးသွားကြတဲ့မြန်မာနိုင်ငံကဂိုင်းကနအကွဲပြားတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ဆွေးနွေးကြတာတွေကိုရေးသားပြီးတော့ပေးပို့လာကြတဲ့စာရီတွေကတချို့ကိုဖော်ပြပေးနေတာပါဓာတ်ရိုက်လေလိုင်းအစီအစဉ်မှာအချိန်အကန့်အသတ်ကြောင့်မဖော်ပြပေးလိုက်နိုင်တဲ့စာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါတယ်ရှင်ပထမဦးဆုံးမောင်မောင်ဆန်လမ်းမတော်ဆိုတဲ့သောရရှင်ရေးလာတဲ့စာရီကတချို့ကိုကောက်နှုတ်ပြီးတော့ပြောပြပေးသွားခြင်းပါတယ်
အခုလက်ရှိမန္တလေးမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုလိမ္မာပါနက်စွာနဲ့ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိပါကတပီလုံးကိုကူးဆက်ပြန်ပွားလာနိုင်စရာအကြောင်းရှိပါတယ်။ဘာလို့လဲဆိုတော့အခုပြဿနာတွေကိုဩဇာအာဏာရှိသူတစ်ဖွဲ့ဖွဲ့ကနောက်ွယ်ကနေစနစ်တကျနဲ့ကြိုးကင်ဖန်တီးနေတယ်လို့ယူဆရလို့ပါပဲ။ပြဿနာတွေဆက်လက်မကြီးထွားနိုင်စေဖို့အတွက်ရဲတွေကိုကြီးအားကိုးနေလို့မရတဲ့အခြေအနေဖြစ်တာကြောင့်ပြည်သူများအနေနဲ့မိမိတို့ဒေသခံအချင်းချင်းလူမျိုးဘာသာမခွဲခြားပဲစုပေါင်းဖွဲ့စည်းထားတဲ့လူမှုရေးအဖွဲ့တွေဖွဲ့ပြီးအပြင်ကနေဝင်ရောက်လာတဲ့စူပူသွေးထိုးမဲ့သူတွေရဲ့အန္တရာယ်ကိုတားဆီးဖို့လိုပါပဲဒေတာအချင်းချင်းတအုပ်နဲ့တအုပ်နားလည်မှုမရှိပဲကောလာဟာလာသတင်းတွေကိုထင်အောင်ထင်မှယုံကြည်နေပါကလိုက်လံဖျက်ဆီးသွေးထိုးနေတဲ့လူတစုရဲ့အန္တရာယ်ကိုကာကွယ်နိုင်မှာမဟုတ်ပဲပြဿနာတွေလည်းပုံမှန်ကြီးထွားလာဖို့ပဲရှိပါမယ
်အချင်းချင်းကြားနားလည်မှုလွဲမအချင်းချင်းကြားနားလည်မှုလွဲမရင်ပြဿနာအကြီးကြီးဖြစ်လာပါမယ်ဆိုပြီးတော့ဒီသောရရှင်မောင်မောင်ဆန်လက်မတော်ကသူ့ရဲ့အမြင်ကိုဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့လူတိုင်းဝိုင်းကိုဥရီဖြင့်ထိရောက်စွာကာကွယ်နိုင်ပေးဖို့ကအရေးအကြီးဆုံးဖြစ်ပါတယ်ဆိုပြီးတော့60နှစ်တာကတာဟောင်းဟွာရဲ့နိုင်ငံရေးသမားဦးကျော်လင်းကသူ့ရဲ့အမြင်ကိုခုလိုမျိုးပါဝင်ပြီးတော့ဆွေးနွေးလာပါတယ်သူ့ရဲ့စာတွေကတချို့တဝက်ကိုကောက်နှုတ်ပြီးတော့ပြောပြပေးခြင်းပါတယ
်မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးမသိမ့်မြတ်မှုဟာတအုံနှင်းနှင်းမိခဲ့ပြပုံဖြစ်နေလို့တပြည်လုံးအတိုင်းတာဆိုးသွားနိုင်မနိုင်မှာဒီပြဿနာရဲ့ရင်းမြစ်ရုပ်ကိုရှာဖွေသုံးသပ်ပြီးတော့အမြင့်ဖြတ်ဖြေရှင်းနိုင်မှာပြဿနာကိုကုသနိုင်ပါမယ်မြန်မာများရဲ့ဤပညာချွတ်တက်မှုငွေလုံးငွေရင်းချွတ်တက်မှုအာဏာရှိသူတွေရဲ့မျက်နှာသာပြီးမခံရမှုမှမြန်မာများဘဝအစ်စ်နေအောက်ကျနောက်ကျဖြစ်နေခဲ့ရတာကြားပါပြီခေဟောင်းကကြွေးကြော်တဲ့ဒီအမျိုးဘာသာတာနာရှီတန်းရောက်လာဒီမှာမဆမ်းပါဤဒီမှာနိုင်ငံရေးပြဿနာလည်းဖြစ်ပါတယ်ရွေးကောက်ပွဲတွင်ဘာသာရေးနှင့်ဖိလျင်ဘာသာမှုခံနိုင်မှာလဲဟုအမြင်စုများလည်းရှိသည်ထို့ရိုးထွေးနေသောကာလနိုင်ငံရေးအရှုပ်ထွေးများကြားလူငယ်အလုပ်လက်မဲ့များကြားတချိန်ထိုးဖြတ်လန်းဒူးစရိုက်တစ်လုံးနှလုံးသုံးလုံးမှလွဲ၍ဤပညာနှင့်ရေရှည်စီးပွားရေးကိုမြန်မာများမထူထောင်နိုင်သောကာလတွင်သွေးဆူသောလူငယ်အုပ်စုများနောက်ဤပညာလွှမ်းမိုးမှုဖြင့်လူစုလူဝေးတွစ်ဆုံမှုမြန်ဆန်ပြီးတော့မြန်မာနိုင်ငံအနှံ့အခြေအနေရရမှဓာတ်စီအိုင်ကြီးတအိုင်တစ်ဖွဲ့ဖြစ်နေပါသည်နိုင်ငံဤနာကြီးချက်များကိုမှနိုင်ငံဤပြဿနာမဟုတ်သွေးထိုးလှုပ်ဆော်သူများပျောကားကြောင့်ဟုတွင်တွင်ပြောနေသည့်စင်ချင်တုံတရားကိမဲ့တဲ့နိုင်ငံဤသမားများအုပ်ချုပ်သူများဤစိတ်မိတူထုံမှန်မှန်၍ဖြစ်ဤပြဿနာမရှင်းနိုင်ပါနိုင်ငံရေးတွေးခေါ်မှန်မှန်ကန်ကန်ဖြစ်ဤပြဿနာကိုကင်တွယ်ပြောင်းလဲနိုင်မှာမှပြဿနာချုပ်ငိမ့်တော့မည်ဟုမှတ်ချက်ပြုလိုက်ပါတယ
်။ဒါကတော့60နှစ်တာကတာဟာဝါရင်နိုင်ငံရေးသမားဦးကျော်လင်းဆိုတဲ့သောရရှင်ရဲ့ဆွေးနွေးချက်တချို့တဝက်ကိုကောက်နှုတ်ပြီးတော့ပြောပြပေးသွားတာပါ။မြမကရှမ်းပြည်နယ်တောင်ပိုင်းနန်းစံမြို့မှာနေပြီးတော့မန္တလေးတက္ကသိုလ်မှာ MSC Biochemistry ဘွဲ့ကိုရယူထားတဲ့နန်းသက်ပံဦးဖြစ်ပါတယ်ဆိုပြီးတော့ဝင်ပြီးတော့ဆွေးနွေးလာတဲ့သောရရှင်ကတော့
ဒီလိုလူမျိုးရေးဘာသာရေးကွဲလွဲမှုတွေဟာညီမရဲ့အမြင်ကတော့သတင်းတွေပြန့်နှံ့မှုကြောင့်လို့ထင်ပါတယ်။အကယ်၍သာအခုလိုဖြစ်ပွားခဲ့တဲ့မြန်မာမျိုးသမီးငယ်မရင်းကျင်ခံရမှုကိုသာအမိအယာဖန်ထားပြီးပြင်းထန်တဲ့ပြစ်ဒဏ်တွေကိုတူတူသိသိလှုပ်ဆောင်သွားခဲ့မယ်ဆိုရင်ဒီလိုအဆင့်ထိလည်းဖြစ်နိုင်စရာအကြောင်းမရှိပါဘူး။အခုမန္တလေးရွှေကြီးထုတ်လူမှုကူညီရေးအသင်းကကိုထွန်းတို့ရဲ့စာပနာကိုအကျယ်ချဲ့ခဲ့တဲ့ဖုံဖုံလေးမှားတယ်လို့ကျွန်မမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာတွေရဲ့ဒေါသတွေကိုစွပ်ပေးတဲ့အတွက်ကြောင့်ပါ။အဲ့တော့ရလကပြည်သူတွေအလောက်ကင်ပြတ်တယ်ကြောက်ရွံ့တယ်လူမျိုးရေးဘာသာရေးကိုပိုဆိုးွားပြီးတော့ဘတော်မှပြီးဆုံးတော့မှမဟုတ်တော့ပါဘူးကျမအမြင်ကတော့အဲ့ဒီသတင်းကိုဆွတ်လွင့်လိုက်တဲ့သူရဲ့အမားပါပြီးတော့ပိုကောင်းမယ်ထင်တဲ့အချက်ကဘာမှရုံရင်းစကတ်မရှိကြတော့ပါဘူးအားလုံးအေးချမ်းသွားပါပြီဆိုတဲ့သတင်းကိုအစားထိုးပြီးတော့ဒီမြန်မာတိုင်းနိုင်ငံလုံးကိုလွှင့်ပေးလိုက်ဖို့ပါပဲညီမဆိုရင်နေကမိဘဖုံးဆက်လာရင်တော့ဘာမှမဟုတ်ပါဘူးတိတ်ဆိုးရင်စရာမရှိပါဘူးအေးအေးဆေးဆေးပါပဲလို့ပြောတော့မိဘတွေစိတ်အေးချမ်းသာရတာပေါ့လေတွင်းတဲ့အခါမှာမကောင်းတဲ့သတင်းမလွှင့်မိဖို့အရေးကြီးပါတယ်
။သတင်းတွေမှာမကောင်းတဲ့သတင်းပါလာရင်ဖုံးထားပေးပါဆိုပြီးတော့သူ့ရဲ့အမြင်ကိုရေးသားလာတဲ့ဒီနန်းသက်ပံဦးမန္တလေးကနန်းသက်ပံဦးရဲ့ဆွေးနွေးချက်ဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ရဲ့ဆွေးနွေးချက်ကိုလည်းထည့်ပြီးတော့ပြောပြပေးပါဦးမယ်နော်။ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာလည်းအချိန်အကန့်အသတ်ကြောင့်သောရရှင်နေအားလုံးရဲ့စာကိုတော့ဖော်ပြပေးလို့မရပါဘူးရှင်။အခုနောက်ဆုံးဖော်ပြပေးမယ့်ဒီဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးပြီးတော့ ကျမတို့မပြောလိုက်ရပဲနဲ့ကြံခဲ့တဲ့သောရရှင်ရဲ့စာကတော့သူကတော့ပြည်သူတဦးလို့ပဲရေးထားတာပါသူ့ရဲ့ဆွေးနွေးချက်ကတော့
မန္တလေးမှာဖြစ်ပွားနေတဲ့လူမျိုးရေးဘာသာရေးပြိပခါဟာတနိုင်ငံလုံးကိုတမောအချင်းပြန်ပွားနိုင်ပါတယ်ကြိုတင်ပြင်ဆင်ထားတဲ့အခြေအနေတပြီလုံးအနှံ့ဖြစ်နေပါတယ်ဘာသာရေးအစွန်းရောက်နဲ့လူမျိုးရေးအစွန်းရောက်တဲ့နေရာအနှံ့မှာမွေးမြူထားပါတယ်တိတ်ကြောက်စရာကောင်းတဲ့အခြေအနေပါဆင်းရဲမွေးတည်နေတဲ့ပြည်သူတွေကြားမှာဒီလိုအဓိကရုံးတွေထပ်ဖြစ်နေရင်တော့ဒီနိုင်ငံဟာငရဲနိုင်ငံဖြစ်သွားမှာပါတိတ်ချမ်းသာနေတဲ့ဗမာစစ်ဗိုလ်ချုပ်ကြီးတွေဗုဒ္ဓဘာသာဝင်ဗိုလ်ချုပ်ကြီးတွေနဲ့အပေါင်းပါတွေဇင်ကြနေသလောက်လူမျိုးပေါင်းစုံဘာသာပေါင်းစုံပြည်သူတွေကငရဲသားတွေပါပဲဒီလိုမဖြစ်အောင်ဒီမိုကရေစီအစိုးရပေါ်ထွန်းမှဖြစ်မှာပါနိုင်ငံတကာဖိအားလည်းလိုပါတယ်ပြည်သူအင်အားလည်းလိုပါတယ်လူမျိုးစုံဘာသာစုံချစ်ကြည်ရေးမေတ္တာစကားအမြဲပြန့်လွင့်နေရပါမယ်မဟာဗမာဗုဒ္ဓဘာသာကြီးဝါရကိုဖယ်ရှားဆန့်ကျင်ဖို့လည်းလိုပါတယ်မှန်ကန်တဲ့ဗုဒ္ဓဘာသာထွန်းကားစေရပါမယ်တခြားဘာသာကိုတန်းတူထားတဲ့ဗုဒ္ဓဘာသာဖြစ်မှရမှာပါတခြားလူမျိုးကိုတန်းတူထားတဲ့ဗမာမြန်မာလူမျိုးဖြစ်မှရမှာပါဒါမှငြင်းညံ့မှဖြစ်ပါတယ
်မတူကွဲပြားတဲ့ဘာသာလူမျိုးတွေကြားထဲမှာခွဲခြားတဲ့စိတ်တွေပပျောက်တော့မှဒီပြဿနာကရေရှည်ဖြစ်နေပပျောက်နိုင်မှာဖြစ်ပါတယ်ဆိုပြီးတော့ပြည်သူတို့ဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုပေးပို့ပြီးတော့လမ်းပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ရှင်တော်ရှင်နေနေနဲ့ကျမတို့ဒီ VOA အစီအစဉ်ကနေပြီးတော့စနေညတိုင်းနဲ့အင်္ဂါညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ရုံးဖုန်းနံပါတ်ဖြစ်တဲ့1392382554ကိုဆက်သွယ်ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bammy@voanews.com ဆိုတဲ့ email လိပ်စာစီကိုကျမတို့စီကနေပြီးတော့ပြန်ပြီးတော့ခေါ်ယူလို့ရမယ့်ဖုန်းနံပါတ်ကိုပို့ပေးတာမျိုးဒါမှမဟုတ်လည်းကိုဆွေးနွေးခြင်းနဲ့အကြောင်းအရာကိုရေးသားပြီးတော့ပေးပို့တာအတန်ဖန်းပြီးတော့အတန်ဖိုင်ပေးပို့တာမျိုးနဲ့ပါဝင်ဆွေးနွေးလို့ရပါတယ်ရှင်။မြန်မာပြည်တဲကနေပြီးတော့အစားလိုက်ကတဆင့်မြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးချင်ကြတယ်ဆိုတော့ကျမတို့ကိုဆက်သွယ်ရမယ့်လိပ်စာအသစ်ဖြစ်တဲ့ VOA American တန်မြန်မာပိုင်းအစီအစဉ်စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့ကျမတို့စီကိုစာပေးပို့လို့ရပါတယ်ရှင်။အခုတော့သောရရှင်တွေကိုပြောထားသလိုပဲမြန်မာသချင်းလေးတစ်ပုဒ်နဲ့အဆက်ပြီးတော့ဖြောပြေးပေးခြင်းပါတယ်။မူရင်းဆိုတေးတည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။မူရင်းအဆိုတော်ဖြစ်တဲ့ဆိုတေးကပဲဒီအမျိုးသမီးအဆိုတော်မို့မို့လွင်နဲ့တွဲဖက်ပြီးတော့ဇုံတွဲသချင်းလေးဖြစ်နေပြန်ပြီးတော့ပြောင်းပြီးတော့တည်ဆူပြထားတာဖြစ်ပါတယ်ရှင်။အဝေးရောက်ချစ်သူဆိုတဲ့ဇုံတွဲသချင်းလေးကို VOE တစ်ချစ်သောရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင်။ဆိုတင်းနဲ့မိုးမိုးလင်းတည်ဆူထားတဲ့အဝေးရောက်ချစ်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုမှာဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bammies.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you.
နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။မကြာခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေ။စာနယ်ဇင်းလောကပြန်ပြီးအဖိနှိတ်ခံနေရပြီလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါရယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမအိမ်ချင်းနိုင်ကကူညီတင်ဆက်ထားပါရယ်ရှင်။
ဒီကရဲဇူလိုင်9ရက်နေ့ကသမရဥသိန်းစင်ဟာ၄ရက်အတွင်းဒုတိယအကြိမ်မေကွန်တစ်ခုပြောခဲ့ပါတယ်မေကွန်တစ်ခုလုံးကိုခြုံငုံသုံးသက်ကြည့်ရင်အဲ့ဒီချိန်ကဖြစ်ပွားပြီးသားမန္တလေးမြို့ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးအမုန်းတရားဖြန့်ဖြူးသူတွေသွေးထိုးလှုံ့ဆော်သူလက်တွေ့အကြမ်းဖက်သူတွေကိုဘယ်လိုပြင်းပြင်းထန်ထန်အရေးယူလိုက်မယ်ဆိုပြီးပြောခဲ့တဲ့မေကွန်ပါဒါပေမဲ့အထူးထူးခြားခြားမေကွန်ရဲ့အစပိုင်းမှာမန္တလေးအကြမ်းဖက်မှုနဲ့မဆိုင်တဲ့မီဒီယာလောကကိုသတိပေးစကားထည့်သွင်းပြောကြားထားခဲ့လို့မီဒီယာသမားတွေကလည်းသမရကြီးဘလို့များအရေးယူလာမလဲစိုးရိမ်စိတ်တွေဖြစ်ပေါ်ခဲ့ကြပါတယ်
။နောက်နေ့မှာတော့ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MDCF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်ဖော်ပြခဲ့တဲ့ဘိုင်မွန်းတက်နေဂျာနယ်အက်ဒီတာသတင်းတော်၃ယောက်နဲ့ထုတ်ဝေသူရဲ့ခင်ဗျားဖြစ်သူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဇူလိုင်လ၁၀ရက်နေ့မှာလဲမကွေးတိုင်းပေါ့မြို့နယ်ကစစ်လက်နက်ပစ္စည်းစက်ရုံကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးဖော်ပြရေးသားခဲ့တဲ့ Unity Journal က CEO နဲ့သတင်းတောင်၅ယောက်ကို1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှ၃မြင်းဆောင်၂၉နဲ့ထောင်ဒဏ်၁၀နှစ်ချမှတ်လိုက်ပါတယ်။ဒါတွေဟာမတော်တဆတိုက်ဆိုင်တာတော့မဟုတ်ပဲသမရမေကွန်းပြောပြီးမေကွန်းပါအတိုင်းအရေးယူဆောင်ရွက်လိုက်တာလို့ယူဆနိုင်ပါတယ်။လွတ်လပ်ခွင့်ရတာနှစ်နှစ်ကျော်လောက်ပဲရှိသေးတဲ့စာနယ်ဇင်းလောကပြန်ဖိနှိပ်ခံနေရပြီလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။ဇူလိုင်လ9ရက်နေ့ကသမရမေကွန်းမှာဦးသိန်းစိန်ကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်များရဲ့အဓိကအရေးကြီးဆုံးဖြစ်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုများကြောင့်လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်နဲ့ရေးသားခွင့်များရရှိလာပြီးအရှိတောင်အာရှမှာမီဒီယာလွတ်လပ်မှုအမြင့်မားဆုံးနိုင်ငံများတွေကတနိုင်ငံအဖြစ်ကိုလည်းရောက်ရှိခဲ့ပါတယ်။သို့တော်လေမီဒီယာလွတ်လပ်မှုကိုတိုင်းပြည်အကျိုးဖြစ်စေမဲ့ရေးသားပြောဆိုမှုအစားနိုင်ငံတော်လုံခြုံရေးအတွက်အန်ဒီရဲ့ပေးလာပါကတည်ဆဲဥပဒေများနဲ့အညီထိရောက်စွာအရေးယူဆောင်ရွက်သွားမည်ဖြစ်ကြောင်းအသိပေးပြောကြားလိုပါသည်လို့ဆိုပါရယ
်ဒီနေ့ချိန်ထိမြန်မာနိုင်ငံမှာရုပ်သံနဲ့ရေဒီယိုအသံလွှင့်လုပ်ငန်းလုံးဝလွတ်လပ်ခွင့်မရှိသေးပါဘူးအစိုးရနဲ့စစ်တပ်ကအလုံးစုံချုပ်ကန့်ထားပြီးစိတ်ချရတဲ့ပုဂ္ဂလိကလုပ်ငန်းရှင်တချို့ကိုပဲလုပ်ကန့်ခွင့်ပြုထားပါတယ်2012ဇွန်လကစစာပေစီစီရေးစနစ်ဖျက်သိမ်းပြီးလွတ်လပ်စွာရေးသားပုံနှိပ်ထုတ်ဝေခွင့်ရလာတာမှန်ပေမဲ့ပုံနှိပ်ထုတ်ဝေဥပဒေပြဋ္ဌာန်းဖို့ကြိုးစားတာအပါအဝင်အာဏာပိုင်တွေဘက်ကအမျိုးမျိုးကန့်သတ်ထိန်းချုပ်ဖို့ကြိုးစားလာတာကိုစာနယ်ဇင်းသမားတွေတွန်းတွန်းတက်တက်ရုန်းကန်ဆန့်ကျင်ကြိုးစားပြီးမှရလာတာပါအခုဘိုင်မွန်းတက်နေဂျာနယ်ကအယ်ဒီတာသတင်းတော်၃ယောက်နဲ့ထုတ်ဝေသူရဲ့ခင်မွန်းဖြစ်သူကိုဖမ်းဆီးပြီးပုံမှန်၅ကကြီး၅ညတွေနဲ့အရေးယူအမှုဖွင့်ထားတယ်ဆိုတာကလည်းမေးစရာမေးခွန်းအများကြီးရှိပါတယ်။ အဲဒါတွေဟာလက်ရှိအကျဉ်းချနေသူကိုထင်ကျော်ခေါင်းဆောင်နဲ့ဒီမိုကရေစီရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MDCF အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်ကိုဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားကြားဖြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်း MDCF ထုတ်ပြန်ဆိုတဲ့ခေါင်းစဉ်နဲ့မျက်နှာပေါင်းမှာဖော်ပြခဲ့တာကြောင့်အေးအေးယူခံခဲ့ရတာပါဒီသတင်းဒီအဖွဲ့ရဲ့ကြေညာချက်တွေကစာသားတွေကိုဇူလိုင်10ရက်နေ့ထုတ် Daily 11နဲ့အခြားသတင်းစာဂျာနယ်တွေမှာလည်းဖော်ပြခဲ့တာကြောင့်သတင်းရေးသားဖော်ပြမှုကြောင့်ဖန်ရတာမျိုးလဲဟုတ်ပုံမရပါဘူးတကယ်လို့ကြေညာချက်မှာပါသလိုဘိုင်မွန်းတဲ့နေအက်ဒီတာတွေကကြားဖြတ်ဆိုရဖွဲ့တယ်ဆိုတဲ့နိုင်ငံရေးလှုပ်ရှားမှုမှာပါဝင်ခဲ့တယ်ဆိုရင်တော့ဒီပုံမှန်တွေနဲ့ဖန်ဆီးအေးအေးယူတယ်ဆိုတာသဘာဝကျနိုင်ပါတယ်အဲ့လိုမှမဟုတ်ပဲသတင်းရေးသားဖော်ပြုံပဲဆိုရင်တော့အလွန်ဆုံးသတင်းမီဒီယာဥပဒေနဲ့ပဲအေးအေးယူဖို့လိုပါလိမ့်မယ်ခုချိန်ထိတော့အာဏာပိုင်တွေဘာမှရှင်းရှင်းလင်းလင်းပြောဆိုထားတာမရှိသေးပါဘူး
ဇူလိုင်လ10ရက်နေ့က Unity Journal CEO နဲ့သတင်းတောက်တွေကို1012ချတာဟာတကယ်ပဲဥပဒေအရမျက်မျက်တက်တက်ဆောင်ရွက်ခဲ့သလားဆိုတာပိုပြီးတန်တရားဖြစ်စရာရှိပါတယ်။အမှုကိုစစ်ဆေးစဉ်တုန်းကတရားခံအကျိုးဆောင်တွေဘက်ကတရားစွဲသူဒုဗိုလ်မှူးကြီးကျော်ကျော်ဦးကိုဒီစက်ယုံကြီးမှာနိုင်ငံတော်လျှို့ဝှက်ချက်ကိစ္စမျိုးရှိသလားမေးပါတယ်။သူကမရှိပါဘူးလို့ပြန်ဖြေပါတယ်။လျှို့ဝှက်ချက်မရှိတဲ့အတွက်ဒီသတင်းဖော်ပြချက်ထဲမှာလျှို့ဝှက်ချက်ပေါက်ကြားတယ်ဆိုတာမျိုးရောရှိနိုင်သလားမေးတာကိုသူကမရှိနိုင်ကြောင်းပြောခဲ့ပါတယ်ဒီလောက်ဆိုရှင်းပါတယ်အဲ့ဒီတရားစွဲခံရသူအားလုံး1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှ3/29ကျူးလွန်ကြောင်းဘလို့မှကောက်ချက်မချနိုင်ပါဘူးဖြစ်ချင်းဖြစ်အရေးအသားမတက်လို့မမှန်မကန်ရေးလို့အခြားပုံမှတွေနေပဲညှိစွမ်းနိုင်ပါတယ်ဒါပေမဲ့လို့သမရကထီရောက်စွာအရေးယူဆောင်ရွက်သွားမယ်လို့မေကွန်ပြောအပြီးမှအခုလို1012ချလိုက်တာကြောင့်တရားသူကြီးဟာဒီအမှုကိုဥပဒေနဲ့အညီလွတ်လွတ်လပ်လပ်စီရင်ဆုံးဖြတ်ခဲ့တယ်ဆိုပြီးဘလို့မှလက်ခံလို့မရနိုင်တော့ပါဘူ
းပြောရရင်မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ရလာပြီးနှစ်နှစ်ကျော်ကာလအတွင်းသတင်းစာဂျာနယ်မဂ္ဂဇင်းနဲ့လုံချင်းစာအုပ်တွေဟာအာဏာပိုင်တွေကိုဝေဖန်ထောက်ပြတဲ့သတင်းဆောင်ပါနဲ့စာပေတွေအများကြီးရေးသားထုတ်ဝေခဲ့ကြပါတယ်အထူးသဖြင့်အစိုးရအဖွဲ့ပေါ်ဝေဖန်တာတွေဖြစ်ပါတယ်သမရဦးသိန်းစိန်ဟာဒါကိုအရေးယူလိုက်ရင်မီဒီယာကိုဖိနှိပ်တဲ့အစိုးရဆိုပြီးနိုင်ငံတကာအသံဝင်ကကဲ့ရဲ့ပြစ်တင်ရှုတ်ချမှာကိုစိုးရိမ်မှုရပါတယ်ဒါပေမဲ့ခုနောက်ပိုင်းအကြမ်းဖက်မှုဖြစ်ပေါ်တဲ့ကိစ္စအပါအဝင်အစိုးရရဲ့တာဝန်ရှိမှုကိုဝေဖန်ထောက်ပြတာပြင်းထန်များပြားလာတဲ့အတွက်ပြီးမခံတော့ပဲဒရင်းစာဂျာနယ်တိုက်တာဝန်ရှိသူတွေကိုရဲသတင်းတပ်ဖွဲ့ကခေါ်ယူစစ်ဆေးတာအပါအဝင်ခုလိုဖမ်းဆီးနှိရှေထောင်ဒဏ်တွေချချင်းချောက်ဖို့လှုပ်လာတာလို့ယူဆနိုင်ပါတယ်အရင်အာဏာရှင်ခေတ်ကအတိုင်းစာနယ်ဇင်းလွတ်လပ်ခွင့်ကိုခုလိုမတရားဖိနှိပ်ချုပ်ချယ်တာတွေလုပ်လာရင်ပြည်တွင်းစာနယ်ဇင်းသမားတွေရဲ့ပြင်းထန်တဲ့ဆန့်ကျင်တုံ့ပြန်မှုကိုခံရမယ့်အပြင်နိုင်ငံတကာမိသားစုရဲ့ရှုံချကဲ့ရဲ့ပြစ်တင်တာတွေကိုပါခံရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါရှင်။ရွေးကောက်ပွဲတစ်ခုမှာပြည်သူအစိုးရတရက်ရွေးချယ်ဖို့အတွက်မဲပေးတဲ့ပြည်သူလူထုရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အရေးအသွေးနဲ့ပတ်သက်လို့သမိုင်းတက်တင်တဲ့အတူဆရာမောင်စွမ်းရည်ကသူ့အမြင်ကိုတင်ဆက်ထားပါရရှင်။
ဒါကျွန်တော်ပြောချင်တာကတော့ဒီမိုကရေစီရွေးကောက်ပွဲတွေအကြောင်းပါပဲမိတ်ဆွေတယောက်ကရွေးကောက်ပွဲတွေမှာပြည်သူလူထုကရွေးကောက်တယ်ဆိုတာအမှန်ရနိုင်ပါမလားပြည်သူအများစုဟာစမတက်ပေမတက်ပြည်ညာမတက်ဘူးလေတဲ့ဒါနဲ့ပြည်သူလူထုအများစုရွေးချယ်တဲ့ရွေးချယ်ချက်ဟာဘယ်တော့မှဘယ်လိုရွေးချယ်ခဲ့သလဲအစ်စ်ဘိုလ်ချုပ်တွေအများစုဟာတချို့ကနိုင်ငံတကာတက္ကသိုလ်ပြနေပါအကျညာတွေတက်လိုက်တာမှာပြန်ပြန်ကွဲလို့ဒါပေမဲ့သူတို့ကဗာမြအမှန်လုတ်ခွဲတယ်လေဘိုလ်ချုပ်ကြီးတွေခိုင်းနှမြလုတ်ပြီးတော့ပြည်သူလူထုကိုရံပြုခဲ့တယ်ဒါဟာအမှန်သလားမှားသလားသူတို့လည်းပညာတတ်တွေပဲလေလို့ပြောပြီးတော့သူပြန်သွားတဲ့အခါကြပြားတဲ့ဘုတ်ဆက်လိုက်မိပါလေမျှဝေပါရစေမုန်းစီကျော်ကဗမာနေမှမသိနှခမ်းနာနဲ့တက်ပါမလားလို့မေးသလိုဖြစ်နေရင်လေတိခါမှာကြပြားကတော့ဒီလိုပါဒီမိုကရေစီနဲ့ပြည်သူတဲ့ပြည်သူအတွက်ပြည်သူကရွေးတဲ့ပြည်သူဆိုရဟာဒီမိုကရေစီအစိုးရလို့အဖအောင်ဆန်းမှတမ်းပြုခဲ့တယ် ပြည်သူစန္ဒအမှန်ရအောင်ပြည်သူတွေကစတတ်ရမယ်ပညာတတ်ရမယ်ပညာမတတ်သူရွေးရင်အရွေးမအံ့လို့အတွေးမအံ့လို့လို့စောရကတက်သူကတက်တဲ့ဟုတ်ကဲ့အလုသမားလေသမားစင်ရတာအများစုပြည်သူဟာစာမတတ်ပေမတတ်ပညာမတတ်ရှာဒါပေမဲ့စာတတ်ပေတတ်စစ်တတ်ပုဂ္ဂိုလ်ဘိုလ်ကြီးဘိုလ်လေးဘုသတိတွေကိုဘယ်ခါမှမရွေးပါစာတတ်ပေတတ်စစ်တတ်ပုဂ္ဂိုလ်ဘိုလ်ကြီးဘိုလ်လေးဘုဘကေဘုဒ္ဓထေရကလည်းသူတို့ရွေးမှာအာနာနဲ့တဏ္ဍတာသူတို့ပြည်ရင်မိုးထောင်မပြည့်တဲတဲ့ပြည်မှာတန်ခါနဲ့ကြောင်းတာလေသမားအလုသမားတင်းသားတွေကိုသာတမိုင်းတက်တဲ့ပြည်သူတွေရွေးတာတစ်ခါမှမမှားခဲ့တည်ငြဲတန်ရှင်ဘယ်သိမ်းကိုရွေးခဲ့တယ်လဲစစ်နယ်စုဘယ်သူကိုရွေးခဲ့တယ်လဲသာပေမပေါ်ခင်ပထမဦးရှင်ပြည်ရင်တမတာမင်းကိုမင်းမြောက်ခဲ့တဲ့ပြည်သူဘယ်သူမှစမတတ်ဘူးမတက်ပေမဲ့စိတ်ချတမိုင်းကတက်တယ်ပြည်တွေကဘယ်တော့မှမမှားမမှန်ပြတာဘဝပဲညာထက်တန်ပါပြီတဗျာအဲ့ဒါကျွန်တော်ကြပါပါကျွန်တော်မဆွမ်းယူပါခင်ဗျာ
ဆရာမောင်စွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးချင်တဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ကြပါတယ်ရှင် VOA ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါဒီစီစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လှိုင်းနိုမီတာ16 19နဲ့51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသအတွင်းဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအရက်သားတွေတိုက်ဆုံခဲ့ရမှုဟာဟားမတ်စစ်သွေးကြောင့်ကြောင့်ဖြစ်ရတာလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကအပြစ်ဖို့လိုက်ပါတယ်။သူကစစ်သွေးကြောတွေဟာဖောက်ခွဲပစ္စည်းတွေကိုဆေးရုံတွေရဲ့အောက်မှာဖွက်ထားကြတယ်လို့ဂါဇာမှာနေထိုင်တဲ့အရက်သားတွေကိုလူသားအကာအကွယ်တွေအဖြစ်အသုံးချခဲ့ကြတယ်လို့ပြောဆိုပါတယ်။လီဗျားနိုင်ငံမြို့တော်အနီးမှာစစ်သွေးကြောတွေအကြားဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းတိုက်ခိုက်မှုတွေအဆုံးသတ်ရေးလီဗျားအစိုးရကတောင်းဆိုလိုက်ပါတယ်အဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာတနင်္ဂနွေနေ့မှာလူ6ဦးသေဆုံးပြီးတော့25ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်ထရီပိုလီမြို့နိုင်ငံတကာလေစိတ်ကိုထိန်းချုပ်နိုင်ရေးအတွက်တိုက်ခိုက်နေကြတဲ့ဒေသတွင်းစစ်သွေးကြွအဖွဲ့တွေဟာလုတ်ပိုင်ခွင့်အာဏာမရှိဘဲစီးကမ်းမဲ့စွာတိုက်ခိုက်နေကြတယ်လို့လီဗျားဝန်ကြီးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်2014ခုနှစ်ကမ္ဘာဖလားကိုဂျာမနီကအနိုင်ရရှိပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါပြီဘရာဇီးလ်နိုင်ငံRio de Janeiro မြို့မှာရှိတဲ့ Maracana ကွင်းမှာဂျာမနီနဲ့ Argentina တို့တနင်္ဂနွေနေ့ကစားကြရမှာမိနစ်60အထိဂိုးမရှိသေးရဖြစ်နေတာကြောင့်အချိန်ပိုကစားရမှာဂျာမနီအသင်းကဒုတိယပိုင်းအချိန်ပိုဒုတိယပိုင်း112မိနစ်မှာအနိုင်ဂိုးကိုသွင်းပြီးတော့ဘူဆွဲသွားတာဖြစ်ပါတယ်။ဂျာမနီအတွက်တော့ဒါဟာကမ္ဘာဖလားကို၄ချိန်မြောက်ဘူဆွဲတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်း MN မြို့မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းဆီးရီးယားသဘုံကောင်းဆောင်တည်ဆုံသွားခဲ့ရတဲ့ကိစ္စဟာမိသားစုအတွင်းအခြေတင်ဖြစ်ပွားခဲ့မှုဒီအကြောင်းတရားဖြစ်တယ်လို့ဂျော်ဒန်အာနာဘယ်နီကပြောဆိုလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥဆမ်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ရှင်။ကျမကတော့နန္ဒာချက်ပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပဲ6နာရီခွဲမှာထုတ်လွှင့်ပေးမယ့်စီစဉ်ကိုတော့လှိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.